ဝါရှင်တန် DC ကိုရောက်လာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ရဲ့ခီးစဉ်ဟာအောင်မြင်တဲ့ခီးစဉ်တစ်ခုလို့မြန်မာအရေးသုံးသပ်သူတွေကပြောပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာဒေါန်ဆန်းစုကြည်နဲ့တိုင်းပြည်မှာဩဇာရှိစေတက်မတော်ကြားဆက်ဆံရေးအဆင်ပြေစေဖို့အတွက်အမေရိကန်ရဲ့ဒဏ်ခတ်မှုတွေရုပ်သိမ်းရေးကအရေးပါတယ်လို့လည်းဆိုခဲ့ပါတယ်။အပြည့်အစုံကိုမန္တရာချန်းကဆက်ပြီးပြောပြပါမယ်ရှင်။
စက်တင်ဘာလ23ရက်နေ့မှာစတင်ခဲ့တဲ့မြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့ American ခီးစဉ်ဟာမြမအစိုးရတည်လက်ထက်နိုင်ငံခြားဆက်ဆံရေးမှာဗမလိုက်ရေးမူဝါဒကိုကျင့်သုံးတယ်ဆိုတာအခိုင်အမာပြသဖို့ဖြစ်တယ်လို့သုံးသပ်ကြသူတွေလည်းရှိသလိုမြမနိုင်ငံပေါ်ချမှတ်ထားတဲ့ American ပြည်ထောင်စုရဲ့တန်ခတ်မှုတွေရုပ်သိမ်းရေးတရားဝင်တောင်းဆိုဖို့အတွက်လာရောက်ချင်းဖြစ်တယ်လို့လည်းသုံးသပ်ကြသူတွေရှိပါတယ်။ဒါပေမဲ့လည်း American ခီးစဉ်ဟာအောင်မြင်တဲ့ခီးစဉ်တစ်ခုဆိုတာကိုတော့အားလုံးကလက်ခံကြပါတယ်။ Washington DC Georgetown တက္ကသိုလ်ကမြမရေးကျွမ်းကျင်သူပါမောက်ခဒေးဗစ်စတိုင်းဘတ်ကတော့ဒေါအောင်ဆန်းစုကြည်ရဲ့အခုခီးစဉ်တွင်မြမနိုင်ငံရဲ့နိုင်ငံခြားရေးမူဝါဒဘယ်လိုရှိတယ်ဆိုတာကိုအခိုင်အမာပြသဖို့ဖြစ်တယ်လို့ဆိုခဲ့ပါတယ
်။ Well, the main goal is to make sure that she has a that Myanmar has a balanced foreign policy that
ဒေါအောင်ဆန်းစုကြည်ရဲ့ American ခီးစဉ်အဓိကရည်ရွယ်ချက်ကတော့မြမနိုင်ငံအနေနဲ့ဟန်ချက်ညီတဲ့နိုင်ငံခြားရေးမူဝါဒမျိုးကျင့်သုံးတယ်ဆိုတာကိုပြသဖို့ပဲလို့ယူဆပါတယ်။တရုတ်ပြည်ကိုလည်းတွားခဲ့တဲ့ဥရောပကိုလည်းသွားခဲ့တယ်အမေရိကန်ကိုလာတယ်ကုလသမဂ္ဂကိုလည်းသွားမယ်မကြသေးခင်ကလည်းအာဆီယံဘွဲ့တက်ရောက်ခဲ့တယ်ဒါတွေကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံအနေနဲ့နိုင်ငံခြားတိုင်းပြည်အစိုးရတွေအားလုံးနဲ့အဟံချက်ညီတဲ့မူဝါဒမျိုးထားရှိတယ်ဆိုတာကိုခိုင်မာကြောင်းပြသတာပါပဲဒါဟာတိတ်ကိုအရေးကြီးသလိုလှုပ်ဆောင်တဲ့အရာလည်းဖြစ်ပါတယ
်ဂျော့ချ်ဝါရှင်တန်တက္ကသိုလ်ကမြန်မာရေးကျွမ်းကျင်သူပါမောက်ခခရစ်စတီနာဖင်ကတော့အရင်ကနဲ့မတူတဲ့ဒေါအောင်ဆန်းစုကြည်ရဲ့အခုခီးစဉ်ဟာအောင်မြင်တဲ့ခီးစဉ်တစ်ခုလို့မှတ်ချက်ပေးခဲ့ပေမဲ့ဒဏ်ခတ်မှုတွေအလုံးမယုတ်သိမ်းပေးသေးတဲ့အပေါ်မှာတော့အခုလိုသုံးသပ်ခဲ့ပါတယ်.
She wanted to see many of the economic sanctions lifted and those were lifted and I think that's important because
ဒေါအောင်ဆန်းစုကြည်အနေနဲ့စီးပွားရေးဒဏ်ခတ်မှုအတော်များများယုတ်သိမ်းတာကိုမြင်ကျင်တယ်လို့ကျွန်မနားလည်ပါတယ်ရုပ်လဲရုပ်သိမ်းလိုက်ပါပြီ။ဒါအရေးကြီးတယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့စစ်ဆိုးရလက်အောက်မှာဒီမိုကရေစီအပြောင်းလဲတွေဖြစ်ပေါ်လာဖို့တန်ခတ်မှုတွေကိုချမှတ်ခဲ့တာပါ။အခုလူလူကရွေးချယ်တင်မြှောက်ထားတဲ့နိုင်ငံရေးပါတီကအစိုးရရဲ့နေရာအများစုကိုထိန်းချုပ်ထားပါတယ်။တခြားအကြောင်းတွေရှိပေမဲ့လည်းအရေးယူတန်ခတ်မှုတွေဟာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်အဟန့်တားဖြစ်စေတဲ့အကြောင်းရင်းတစ်ခုလည်းဖြစ်နေပါတယ်။ဒါပေမဲ့လည်းစစ်တပ်ကမြန်မာနိုင်ငံရေးမှာအရေးပါနေသေးပဲဖြစ်ပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့လက်နက်တင်ပို့ရောင်းချမှုလို့တချို့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဆက်ထားတာဟာအတိတ်ပဲရှိပါတယ်။စစ်တပ်ဟာတိုင်းပြည်ကွာကွယ်ရေးမှာအရေးကြီးတယ်လို့ဒေါအောင်ဆန်းစုကြည်ကပြောဘူးပါတယ်။ဒါပေမဲ့လည်းဒီမိုကရေစီအပြည့်အဝရှိတဲ့နိုင်ငံမျိုးမှာဒီကနေ့အချိန်တွေ့ရသလိုစစ်တပ်ကနိုင်ငံရေးအာဏာကိုရယူမထားသင့်ပါဘူး။ဒီအတွက်စစ်တပ်ကိုပိတ်မှတ်ထားတဲ့ဒဏ်ခတ်မှုမျိုးအထူးသဖြင့်လက်နက်အရောင်းဝယ်ကိုတားမြစ်တာမျိုးကဆက်ရှိနေတာပါ။
ပမောက်ကဒေးဗစ်စတိုင်းဘတ်ကတော့ဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာတက်မတော်နဲ့ဆက်ဆံရေးအဆင်ပြေဖို့ဆိုရင်အမေရိကန်ရဲ့ဒဏ်ခတ်မှုတွေဖယ်ရှားရေးဟာဒေါ်အောင်ဆန်းစုကြည်အတွက်လိုအပ်တယ်လို့ယူဆပါတယ
် I think that listening showing that she has something out of this trip is very important.And the most important thing is the sanction.
အခုခီးစဉ်ကနေတခုခုထွက်ပေါ်လာတဲ့ဆိုတာကိုပြသနိုင်ဖို့အရေးကြီးတယ်လို့ထင်ပါတယ်။ဒီအထက်မှာအရေးကြီးဆုံးကတော့ဒဏ်ခတ်ပိတ်ဆို့မှုပါ။သူ့အနေနဲ့စစ်တပ်နဲ့ဆက်ဆံရေးကောင်းကျင်နေဆိုရင်မြန်မာစစ်တပ်ပေါ်အမေရိကန်ကဒဏ်ခတ်အရေးယူမှုတွေကိုဖယ်ရှားအောင်လှုပ်ဆောင်တာကသူ့အတွက်အများကြီးထောက်ကူဖြစ်စေနိုင်ပါတယ်
။ဒါပေမဲ့လည်းမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေအားလုံးရုပ်သိမ်းဖို့ကတော့အချိန်ယူရလဲဦးမှာဖြစ်ပြီးမြန်မာနိုင်ငံမှာစစ်တပ်ကရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆွဲနိုင်ပြီးတိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုမှာတိုးတက်မှုတွေရှိလာမယ်ဆိုရင်တော့ကြံနေသေးတဲ့ဒဏ်ခတ်မှုတွေကိုအမေရိကန်ပြည်ထောင်စုကဆက်ပြီးဖယ်ရှားပေးသွားနိုင်ပါတယ်လို့လည်းသူတို့ကသုံးသပ်ခဲ့ကြပါတယ်။ဒေါအောင်ဆန်းစုကြည်ကတော့ဒီကနေ့မှနယူးယောက်မှာရှိတဲ့မြန်မာမိသားစုဝင်တွေနဲ့တွေ့ဆုံဖို့ရှိတယ်လို့ Harvard တက္ကသိုလ် Foundation ကချီးမြှင့်မယ်2016ခုနှစ်လူသားချင်းစာနာမှုဆိုင်ရာဆု Harvard Humanitarian of the Year ဆုကိုလက်ခံရယူဖို့ရှိပြီးစက်တင်ဘာလ19ရက်နေ့ကျရင်တော့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပမဲ့ဒုက္ခသည်နဲ့ရွှေပြောင်းအခြေချနေထိုင်သူများဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ်စက်တင်ဘာလ21ရက်နေ့မှာတော့ကုလသမဂ္ဂအထွေထွေညီလာခံမှာမိန့်ခွန်းပြောကြားမှာဖြစ်ပါတယ်ရှင်